2019ခုနှစ် AFC အာရှဖလားအမျိုးသမီးဘောလုပွဲအတွက်အုပ်စုပတ်လည်ခြေစစ်ပွဲမှာမြန်မာအသင်းကဆီးရီးယားအသင်းကို14ဂိုးမရှိနဲ့နိုင်သွားပါတယ်။အုပ်စုဒီမှာပါရဲ့မြန်မာအသင်းအတွက်ဒုတိယမြောက်နိုင်ရမှုဖြစ်ပါတယ်။တောက်ကြနေတော့ကဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဗီယက်နမ်ဘောလုံးလူငယ်ဘောလုံးတင်နန်းပွဲမှာကစားခဲ့တဲ့ပွဲမှာဒီမြန်မာအမျိုးသမီးကပထမပိုင်းမပြီးခင်က9ဂိုးသွင်းနိုင်ခဲ့တာပါ။ပွဲတစ်ခုလုံးမှာဂိုးအများဆုံးသွင်းပေးသူကတော့အလဲတန်းကမတ်ဝင်းတင်ကြီးထွန်းဖြစ်ပါတယ်။သူကပထမပိုင်းမှာ3ဂိုးဒုတိယပိုင်းမှာ2ဂိုးစုစုပေါင်း5ဂိုးသွင်းခဲ့တာပါ။ရှေ့တန်းတိုက်စစ်မှုမတ်ရီဦးကတော့4ဂိုးအလဲတန်းကနော်အယ်လိုဝါဖော့က3ဂိုးမတ်ဖြူပွင့်ခိုင်နဲ့မတ်ဝဝေအောင်တို့ကတကိုးစီသွင်းခဲ့ကြပါတယ်။တနင်္ဂနွေနေ့ကျရင်တော့စင်ကာပူနဲ့ကစားရမယ့်ပွဲဟာလောလောဆယ်အရေးအကြီးဆုံးဖြစ်တယ်လို့မြန်မာအသင်းကြီးပြားကပြောပါရဲ့ရှင်။